2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုအထူးစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည်ပြည်စုံစုံတင်ပြဖို့ပြောကွက်မှုလွတ်ထွန်းလုံနည်းနဲ့ညီဆောင်ရွက်ဖို့ပြောကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်းနေချုပ်ရော့ဒ်ရိုဇန်စတိုင်းကိုအရေးယူနိုင်အောင်အောက်လွှတ်တော်မှာရှိတဲ့ Republican မတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါတယ်။ရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ်ချက်ဆက်ရှင်ပြီးထွက်ပေးခဲ့ပြီးနောက်မှာပဲရိုဇန်စတိုင်းကတာဝန်ယူထားတာပါ။ဒုတိယရှင်းနေချုပ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုဖြင့်အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကဟောင်းရောဘတ်မူလာကိုတာဝန်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွဲ့ဝင်တွေပါဝင်လူပေါင်း32ယောက်ကိုလည်းတရားစွဲဆိုအရေးယူထားပါတယ်။သမ္မတထရန့်နဲ့မဟာမိတ်တွေကတော့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာထိုးနှက်ချက်ဖြင့်တတလဲလဲပယ်ချပြောဆိုထားကြတယ်လို့2016ရွေးကောက်ပွဲမှာစီးရင်ဖွဲ့ကရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းညှင်းဆန်ထားပါတယ်။ဒီအရေးထနာလွှတ်တော်ကိုသတင်းချက်လက်တွေမပေးဘဲထိန်ချန်ထားပြီးကွန်ဂရက်ဆာဆင့်ခေါ်လာကိုညှင်းဆန်တာပါဝင်လွှတ်တော်ရဲ့လုပ်ငန်းတွေကိုလည်းဟန်တားလုပ်နေတဲ့အကြောင်းဒုတိယရှင်းလင်းချက်ကိုအရေးယူဖို့ကြိုးပမ်းရမှာပါဝင်သူဖြစ်တဲ့ Republican အောက်လွှတ်တော်အမတ် Mark Meadows က Twitter လူမှုကွန်ရက်ကနေပြောဆိုကြတာပါ Republican အမတ်နောက်တူဖြစ်တဲ့ Jim Jordan ကလည်းဒုတိယရှင်းလင်းချက်ကိုအရေးယူဖို့အချိန်တမီဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်တိုက်ခန့် Democratic Party ကအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff ကတော့သမ္မတကိုကာဝယ်ဖို့မမှန်မကန်ကြိုးပမ်းတဲ့လုပ်ရည်အဖြစ် Republican နေပေါ်ဝေဖန်ပြောဆိုခဲ့ပါတယ်